2019ခုနှစ်တုန်းကရင်ဂျာရစ်ပေါ်မြန်မာစစ်တပ်ရဲ့ကျူးလွန်မှုဟာမျိုးဖြုတ်တပ်ဖြတ်မှုလုပ်ရမျိုးဖြစ်နေပြီးတော့ဒီအတွက်အဖြစ်ရှိကြရီကိုထိထိရောက်ရေးယူဖို့ကိစ္စကိုမြန်မာအစိုးရရောနိုင်ငံတကာကပါတာဝန်ယူဆောင်ရွက်ဖို့ကုလအချက်နဲ့စုဆောင်ရေးအဖွဲ့ရဲ့နောက်ဆုံးပိတ်အစည်းအဝေးထဲမှာဖော်ပြခဲ့ပါတယ်။အိန္ဒိယနိုင်ငံလေးကိုရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေပြန်လာနိုင်ဖို့ဆိုရင်အရေးအကြီးဆုံးအရင်လိုရမှာကပြည်တွင်းမှာပဲရှိနေတဲ့ရွန်ဂျာ6သိန်းကိစ္စကိုအရင်ဆုံးဖြေရှင်းတော်ဖို့လိုတယ်လို့လည်းကုလအချက်နဲ့စုဆောင်ရေးအဖွဲ့ရရှိသူကပြောသွားပါတယ်။ကုလအချက်နဲ့စုဆောင်ရေးအဖွဲ့ရဲ့လူ့အခွင့်အရေးကောင်စီတင်ပြတဲ့နောက်ဆုံးအစည်းအဝေးနဲ့ပတ်သက်လို့ကိုသားနေဦးကပြောပြထားပါတယ်။
FSM ဆိုပြီးတော့ဒုက္ခခေါ်တဲ့မြမရေးကုလချက်လက်စုဆောင်ရေးဖွဲ့ဟာသူ့ရဲ့နောက်ဆုံးအစီအစဉ်လာကိုဒီကနေ့လုပ်တဲ့ဂျနီဗာလူ့ခွင့်ရေးကောင်စီအစည်းအဝေးမှာတင်သွင်းပြီးတော့သူ့စုထားတဲ့ချက်လက်တွေကိုတော့ IMNM လို့ခေါ်တဲ့ဒီကုလစုံဆိုင်ရေးအဖွဲ့ကဒီကနေ့မှဆွဲပြောင်းခဲ့ပြီဖြစ်ပါတယ်။2019ခုနှစ်တုန်းကဒီရုံးကြော်ရေးပေါ်မြမစစ်တပ်ရဲ့ကျူးလွန်မှုတွေဟာမျိုးဖြုတ်တပ်ဖြတ်မှုသဘောဖြစ်နေပြီးတော့နိုင်ငံတကာဥပဒေဖြစ်တဲ့ Convention to Prevent Genocide အရာဒီရာဇဝတ်မှုတွေကိုစုံစမ်းရေးယူဖို့မြန်မာနိုင်ငံဘက်ကပြက်ကွက်ခဲ့တယ်လို့သုံးသပ်တင်ပြထားပါတယ်။လူ့ခွင့်ရေးကောင်စီမှဒီနောက်ဆုံးအစဉ်အစာတင်ပြီးတဲ့နောက်ကုလချက်လက်ရှာဖွေအဖွဲ့နဲ့ကုလသူကိုယ်စားလှယ်မစ္စယန်ကြီးတို့ဒင်းစာရှင်းလင်းပွဲလုပ်ပါတယ်။အချက်လက်ရှာဖွေအဖွဲ့ရဲ့ဥက္ကဋ္ဌမစ္စတာမဇူကီဒရူးစမန်ကတော့ဒီရာဇဝတ်မှုတွေအတွက်အကြံတောင်းအရှိသူတွေဖြစ်မြန်မာစစ်ကောင်းဆောင်6ဦးကိုစီးပွားပြုစုထားပေမဲ့ဒါဟာပြည့်ပြည့်စုံတဲ့အစဉ်မဟုတ်သေးဘူးလို့သူကဖြေပါတယ်
။ For the CV so it's not a final list it's not a ultimate listthe IIM may come up with its own listing of people
ta naw thong jin mho paw IIM a ni ne di naw thong jin pyu su da ri paw win cha na ri set lo ma ba thong san su ji ne patat de mi gung wo chi ya yin chan au a ni ne mi gung chauk che thot de kha ma myama pya democracy twin ku pyaw yin lo twa ni le so de sait si na man ne lut kha ba de
ကုလချက်လက်ရှာဖွေရေးအဖွဲ့ရဲ့အဖွဲ့ဝင်တူဖြစ်တဲ့ခရစ်စီဒိုဂျီကတော့လူ့ခွင့်ချိုးဖောက်မှုတွေကိုအကာအကွယ်ပေးဖို့အစိုးရဘက်ကပြက်ကွက်ခဲ့တယ်လို့ထောက်ပြသွားပါတယ
်။ It's clear that the civilian side of the government does not control
the military. ဒါသူအနေနဲ့စစ်တပ်ကိုမထိန်းချုပ်နိုင်မှုဆိုတာကတော့ရှင်းပါတယ်။ဒါပေမဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရမှတာဝန်ရှိပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံလူ့ခွင့်ချိုးဖောက်မှုတွေပြည်သူသာတိုးတက်လာတာမရှိပါဘူး။ဆိုးလာတာပဲရှိပါတယ်။ဒီလိုချင်းနေချလေးလေးအရသာဆွေးရမှာတာဝန်ကြီးတွေဖြစ်မှာပါ
ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာကရည်ရွယ်မှုတွေနှိမ့်ကွေးလွန်းတယ်ဆိုပေမဲ့လည်းအရေးယူမှုတွေစတင်နေပြီဆိုတာကိုတော့သတိပြုတင်တယ်လို့ခရစ်စီဒိုဂျီကသတိပေးပါတယ
်။ Some happening already the international criminal courts underway. The wheels of international justice turn
agony. နိုင်ငံတကာကတရားရုံးမှာရောင်းနေနေပါပြီ။နိုင်ငံတကာတရားစီရင်ရေးကတော့စိတ်ပျက်စရာနှိမ့်ကွေးတာမှန်ပါတယ်။ဒါပေမဲ့လည်း ICC ပြစ်မှုဆိုင်ရာနိုင်ငံတကာခုံရုံးမှာပြီးခဲ့တဲ့နှစ်စက်တင်ဘာလတည်းကအမှုကိုကနဦးဆက်ဆက်မှုတွေလုပ်နေပါပြီ။တရားရုံးရှင်တွေကအမှုတင်ထားပါပြီ။ကျန်းကလက်ခံနိုင်ချေချိန်ကြီးဖြစ်လာနိုင်ပါတယ်တရားစီရင်ပိုင်ခွင့်တရားရေးတရားမှုကတော့အကန့်အသတ်ရှိပါတယ်ဒါဆိုင်မှာရှိပါသေးတယ်ကျွန်တော်စိုက်ကာကွယ်ရေးနိုင်ငံကဥပဒေအရ OIC ကိုကိုယ်စားပြုပြီးဇမ်ဘီယာနိုင်ငံကနေ ICJ နိုင်ငံကတရားရုံးကိုအမှုတင်ထားပါတယ်ဒါကြောင့်ကမ္ဘောဒီးယားလိုနှစ်40လောက်တရားစီရင်ရေးဖြစ်ဖို့စောင့်ရမယ်လို့မဆိုလိုပါဘူ
းအင်းကြီးနိုင်ငံတွေကိုရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေပြန်လာနိုင်မှုဆိုလို့ရှိရင်အရင်ဆုံးအရေးတကြီးလောက်အောင်မှာကပြည်တွင်းမှာပဲရှိနေကြတဲ့ Ranger 6သိန်းလောက်ကိစ္စကိုအရင်ဆုံးဖြေရှင်းဖို့လိုတယ်လို့ကုလအချက်လက်စုံစမ်းရေးအဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်။တချို့ထဲမှာတော့ရခိုင်ပြည်နယ်တွင်းလက်တော်ဖြစ်နေတဲ့တိုက်ပွဲတွေမှာအရသာတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကိုလည်းသူရဲ့နောက်ဆုံးအစီအစဉ်လာမှာဖော်ပြပါတယ်။ရိတ်ခါငွေကြီးလူသူအင်အားနဲ့ထောက်လိုင်းအချက်လက်တွေကိုဖျက်တောက်တဲ့ဖျက်လေးပြက်နီးစနစ်နေရာမှာဒရင်းချက်လက်ကိုပါဖျက်တောက်တဲ့ဖျက်ငါဖျက်နီးမြန်မာစစ်တပ်ကတုံးလာတယ်လို့အစီအစဉ်လာမှာဖော်ပြထားပါတယ်။အင်တာနက်တွေဖြတ်လိုက်တာဟာသူ့အတွက်သတင်းချက်လက်ရယူဖို့အခက်ပိုတွေ့စေတယ်လို့မစ္စယန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ During the monsoon season, it was very we were the international community myself and others
were
really
လို့ရဒီကာလမှာစမအပါဝင်နိုင်ငံတကာအနေနဲ့ကအဲ့ဒီမျိုးနယ်တွေကနေသတင်းအချက်အလက်ဓာတ်ပုံတွေရယူပါတယ်။အခုအင်တာနက် line တွေဖြတ်လိုက်တဲ့အခါမှာအတော်လေးအခက်တွေ့ပါတယ်။အဲ့ဒီကဖြစ်ပျက်နေတာတွေကိုဂျိုဂျူဓာတ်ပုံတွေကနေရဖို့မိုးရပြီမှမလွယ်ပါဘူး။အခုမြို့နယ်၅ခုမှာအင်တာနက်ပြန်ပေးတယ်ဆိုပေမဲ့လေးမြို့နယ်ကလုံးဝဖြတ်ခံထားရတော့မှာ
မြန်မာစစ်တပ်ကတော့ဒီလိုမျိုးအင်တာနက်ဖြတ်တောက်တာဟာသဘုံဒီဘက်က Wi-Fi အင်တာနက်စနစ်ကိုသုံးပြီးတော့ဖောက်ခွဲဖြတ်စည်းမှုတွေလုပ်မှာကိုဟန်တာလိုတဲ့သဘောဖြစ်တယ်လို့တုံ့ပြန်ထားပါတယ်။ကုလချက်လက်ရှာဖွေရေးအဖွဲ့ရဲ့နောက်ဆုံးစင်ကစားပေါ်မှာလဲတဟတကယ့်အဖြစ်မှန်တွေကိုပုံပြတ်ဖော်ပြတယ်ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်ဆုံးတာမတ်ကြီးဦးကျော်မှုထွန်းကတုံ့ပြန်ခဲ့ပါတယ်။ဒါပြင်ခုလိုမျိုးလူခွင့်ချူဖောက်မှုဆက်ဆွဲချက်တွေနဲ့ပတ်သက်လို့နိုင်ငံတကာတရားရုံးတစ်ခုခုမှစစ်ဆေးဖို့ဆိုတာကိုလည်းမြန်မာဘက်ကငြင်းဆန်ထားပါတယ်။မြန်မာစုအနေနဲ့ Ranger ဆိုတဲ့အတုံးတော့ကိုလက်မခံတဲ့အပြင်ကုလသမဂ္ဂရဲ့လူခွင့်စုံစမ်းမှုတွေကိုလည်းဝင်ခွင့်မပေးခဲ့ပါဘူးခင်ဗျ။